လာပါအာရဖီပိတ်သက်များခင်ဗျာအခုပထမဆုံးစစ်ကောင်စီဟာနိုင်ငံသားငွေရှိသူတွေစီကငွေလဲနှုန်းနှိမ်ပြီးတော့ဝယ်ယူတဲ့နေလန်းကနေဒေါ်လာဘီလျံနဲ့ချီပြီးအကျိုးမြတ်ရနေတဲ့အကြောင်းဖော်ပြထားတဲ့အော်တိုဘာလာ18ရက်နေ့ထုတ် The Economist Magazine ကဆောင်းပါးကိုတင်ပြပါမယ်မြန်မာအရေးနဲ့စီးပွားရေးလေလာသုံးသက်သူ Jared Bissinger ရဲ့သုံးသက်ချက်အရမြန်မာစစ်တပ်ဟာပြည်တွင်းမှာနိုင်ငံသားငွေရှိသူတွေစီကနေပြင်ပပေါက်စီးတဲ့အများကြီးနှိမ့်တဲ့ငွေလဲနှုန်းနဲ့ဈေးနှိမ်ပြီးဝယ်ယူတဲ့နေလန်းနဲ့အခုနှစ်ဇွန်လကုန်ထိ12လတာကာလအတွင်းမှာအမေရိကန်ဒေါ်လာ 1.8 ဘီလီယံအထိအမြတ်ငွေရရှိခဲ့တယ်လို့ဆိုပါတယ် Jared Bissinger ရဲ့သုံးသက်ချက်အရဒီလိုနေလန်းကြောင့်ပို့ကုန်တင်ပို့မှုကနေရတဲ့နိုင်ငံသားငွေအားလုံးရဲ့သုံးပုံတဘောလုံးဟာစစ်ကောင်စီရဲ့လက်ထက်ကိုရောက်သွားတယ်လို့ဆိုပါတယ်။ဒီငွေပမာဏဟာမြန်မာနိုင်ငံရဲ့တရားဝင်စစ်ရေးအသုံးစရိတ်ဘတ်ဂျက်တက်တောင်မှပိုများနေပြီးတော့စစ်ကောင်စီဟာဒီငွေတွေကိုသုံးပြီးစစ်ရေးတက်ခိုက်မှုတွေဆက်လုပ်နေတာဖြစ်တယ်လို့ဆောင်းပါးကဆိုပါတယ်။စစ်ကောင်စီဟာအခုလိုမျိုးလူလဲကျပြီးတော့လိန်လဲလှည့်ပြားတဲ့နီလန်းနဲ့နိုင်ငံသားငွေရဖို့လုပ်နေတာကြောင့်ပြည်တွင်းမှာကြံနေသေးတဲ့တရားဝင်စီးပွားရေးလုပ်ငန်းအလုံးရပ်ဆိုင်းသွားပြီးတော့မြန်မာနိုင်ငံရဲ့စီးပွားရေးလုံးဝပြိုလဲသွားနိုင်တဲ့အကြောင်းစစ်ကောင်စီရဲ့လုပ်ရဟာသွားနေတဲ့လမ်းကျိတ်ဆက်ရှိမှာကြာနေတဲ့အကျွေးစိတ်တွေလိုက်ကောက်နေတဲ့သူနဲ့တူနေတယ်လို့ The Economic ဆောင်းပါးကဥပမာပေးသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်။အခုဆက်လက်ပြီးတော့စစ်မှုထမ်းဥပဒေအရစစ်မှုထမ်းရင်ကြဆုံးသွားတဲ့တပ်သားတွေရဲ့မိသားစုဝင်တွေဟာဥပဒေမှာပါတဲ့အတိုင်းအကူအညီထောက်ပံ့နေမရကြတဲ့အတွက်ဘဝရက်ဒီခက်ခဲနေရတဲ့အကြောင်းဖော်ပြထားတဲ့ Nikkei Asia ရဲ့သတင်းဆောင်ပါကိုတင်ပြပါမယ်။ရန်ကုန်မြို့စုတနင်္လာမှာနေထိုင်တဲ့မက်ဇင်မာဟာစစ်မှုထမ်းဖို့စင့်ခေါ်ခံရပြီးရှမ်းပြည်နယ်မြောက်ပိုင်းရှေ့တန်းတနင်္လာကိုပို့ခံလိုက်ရတဲ့သူ့အမျိုးသားနဲ့ပြီးခဲ့တဲ့ဇူလိုင်လလောက်ကနောက်ဆုံးစကားပြောခွင့်ရခဲ့ပါတယ်။အဲဒီနောက်ရသက်တစ်ပတ်တော်တော်ကြာတဲ့အထိအဆက်အသွယ်မရတော့ဘဲနောက်ဆုံးမှာသူ့အမျိုးသားစစ်မြေပြင်မှာကြာဆုံးသွားပြီလို့သတင်းရလိုက်ပါတယ်။သူ့အမျိုးသားရဲ့အလောင်းကိုပြန်ထုတ်ပေးဖို့တောင်းဆိုတော့လေပြန်မပေးပါဘူးဒီမက်ဇင်မာရဲ့အမျိုးသားဟာအခုနှစ်အစောပိုင်းကစတင်ခဲ့တဲ့စစ်ကောင်စီရဲ့စစ်မှုထမ်းဥပဒေနဲ့အတင်းကျပ်ခေါ်ဆောင်ခံခဲ့ရတဲ့သူထောင်ပေါင်းများစွာတွေကတူဖြစ်ပါတယ်အခုဆိုရင်မက်ဇင်မာလို့အမည်လွှဲပေးထားတဲ့အမျိုးသမီးရဲ့ခင်မွန်းဖြစ်သူကြာဆုံးတာနှစ်လကျော်လောက်ရှိနေပါပြီစစ်မှုထမ်းဥပဒေအရဆိုရင်စစ်မှုထမ်းရင်ကြာဆုံးသွားတဲ့သူတွေကိုစစ်တပ်ကနေရောကြေးပေးမယ်လို့ပြောထားပေမဲ့သူတို့မိသားစုဟာစစ်ကောင်စီကနေဘာအထောက်ပံ့မှမရသေးပါဘူးစစ်ကောင်စီရဲ့ဒီစစ်မှုထမ်းဥပဒေစတင်ခဲ့တာ6လလောက်ကြာလာတဲ့အချိန်မှာတနေရာနဲ့တနေရာအကောင့်ထဲပေါ်ဆောင်ရွက်ပုံချင်းမတူတာလည်းတွေ့ရပါတယ်ရန်ကုန်ပဲခူးနဲ့အေရီတိုင်းကဒေသတွေမှာကြေးရွာနဲ့ရက်ကွက်အုပ်ချုပ်ရေးမှုတွေဟာစစ်မှုထမ်းမှုဆင့်ခေါ်ခံရတဲ့မိသားစုတွေကိုထောက်ပံ့မှုဆိုပြီးတော့ရက်ကွက်ထဲမှာလစဉ်ငွေကောက်ခံတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်ဒီလိုကောက်ခံလို့ရတဲ့ငွေတွေကိုစွန့်ငွေသဘောမျိုးအသုံးချပြီးစစ်မှုထမ်းမဲ့သူတွေကိုရှာဖွေတာရွေးချယ်တာတွေလုပ်နေကြပါတယ်ရက်ရွာတွေထဲမှာအစင်းရဲဆုံးမိသားစုတွေကိုကျပ်ငွေ330ကနေ350လောက်ထိပေးပြီးစစ်မှုထမ်းခိုင်းတဲ့ပုံစံလည်းဖြစ်လာနေတယ်လို့ဒေသခံတွေကပြောပါတယ်ဒီစစ်မှုထမ်းဥပဒေကြောင့်လူငယ်လူရွယ်သားသမီးတွေအတင်းကျပ်စစ်မှုထမ်းမှုခေါ်သွားခံရပြီးမိသားစုတွေပြိုကွဲကုန်တဲ့အတွက်မြန်မာလူငယ်တွေအတွက်အလွန်ကြီးမားတဲ့ချိန်ချောက်မှုတစ်ခုဖြစ်လာနေတဲ့အကြောင်း45 right လူ့အခွင့်အရေးလေးလာဆောင်ကြည့်ရေးအဖွဲ့ကပြောတာကိုဆောင်းပါးမှာဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ